စကိုင်းတိုင်းပလဲမြို့နယ်ဖလမ်ပင်ကျေးရွာအနီးမှာပလဲဒေသခံ PDF နဲ့အုပ်ချုပ်ရေးအဖွဲ့တွေရှိတဲ့နေရာကိုမြန်မာစစ်တပ်ကမနေ့တုန်းကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေဆက်ဖြစ်နေပါတယ်တိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရသလိုဒေသခံတချို့ထိခိုက်ဒဏ်ရာရရှိတဲ့အကြောင်းကိုပြောကြပါတယ်ပလဲမြို့ကတိုက်ပွဲအခြေအနေကိုဆက်ပြီးတော့နားဆင်ကြည့်ပါခင်ဗျာစကိုင်းတိုင်းဒေသကြီးပလဲမြို့နယ်ဖလန်ပင်ကျေးရွာအနီးမှာရှိတဲ့ပလဲဒေသခံ PDF နဲ့အုပ်ချုပ်ရေးအဖွဲ့တွေအခြေစိုက်တဲ့နေရာကိုမြန်မာစစ်တပ်ကအောက်တိုဘာ25ရက်နေ့လယ်ပိုင်းမှာဝေဟင်္ဂါရောမြေပြင်ကပါဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ကြောင်းဒေသခံတွေကပြောပါတယ်အောက်တိုဘာ26မှာလဲဖလန်ပင်ကျေးရွာမှာတပ်ဆွဲထားတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဆက်ဖြစ်နေပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပလဲဒေသခံ PDF အဖွဲ့ဝင်တယောက်ပြောပြတာက
ကျင်းထန်တယ်လို့ပြောရမှာပေါ့သူတို့ဘက်ကလည်းမလေးရကျွန်တော်တို့ဒီပလဲရဲ့အဓိကပင်မယုံကြီးဝန်တီထန်တာနဲ့ပတ်သက်ပြီးတော့ပလဲမြို့မြေကတိုက်ရင်တပ်ဖွဲ့တွေအားလုံးကအခုဒါအကုန်လုံးတက်သွားပြီးတော့ကျတော့ထိတွေ့မှုတိုက်ပွဲတွေဖြစ်နေကြလာပါပဲ။မနေ့ညကလည်းအဲ့အခုကျွန်တော်တို့ရုံမှာပဲသူတို့ဒီအခြေစိုက်လိုက်တယ်။အခြေစိုက်ထိုင်တယ်။အခုဒီနေ့မနက်မှာတော့ကျွန်တော်တို့ထိတွေ့မှုနှစ်ကြိမ်ပြီးဖြစ်ပွားခဲ့ပြီးတော့အခုတော့သူတို့အဲ့ဒီမှာပဲပကန်းချနေနေသေးတယ်က
စစ်တပ်ကဝင်ရောက်စီးနင်းခဲ့တဲ့ဆိုတဲ့ရုံဟာဒေသခံ PDF နဲ့အုပ်ချုပ်ရေးအဖွဲ့တွေအခြေစိုက်တဲ့နေရာဖြစ်ပြီးမြန်မာစစ်တပ်ကလင်းရင်၅စီးနဲ့တိုက်ခိုက်ခဲ့သလိုတပ်ဖွဲ့ဝင်တွေကိုမြေပြင်မှာခြာပေးပြီးဝင်ရောက်စီးနင်းခဲ့တာလို့ PDF ဘက်ကပြောပါတယ်ဝင်ရောက်စီးနင်းချိန်တိမ်းရှောင်နိုင်ခဲ့တဲ့အတွက် PDF ဘက်ကထိခိုက်ဒဏ်ရာရတာမရှိတဲ့အကြောင်းပြောပေမဲ့မြန်မာစစ်တပ်ကဝင်ရောက်စီးနင်းပစ်ခတ်တဲ့အတွက်ကျေးရွာသားတချို့ကြီးစံထိမှန်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်ကြီးစံထိမှန်ဒဏ်ရာရပြီးလွတ်မြောက်လာတဲ့ဖလမ်ပင်ကျေးရွာသားတူက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့နေပြန်လာတာပြန်လမ်းမတိုင်းလမ်းမတိုင်းပြန်ပြီးတော့နေနေလာပြီးတော့ကျွန်တော်တို့ခြုံတို့တဲ့ဝန်ပုံရင်းနဲ့ကြီးတာကြီးနေကြီးခံတယ်ကျွန်တော်ကအဲ့ဒီလူတို့အဲ့ဒီကကျွန်တော်ပြစ်ပြီးတော့ဆွဲမှပြီးတော့တော့နှောင်းချောင်းပြန်ဆိုပြီးတော့ပြန်ဆိုပြီးတော့ချထားခဲ့ပြီးမှကျွန်တော်ကလည်းနေပြန်ဆောင်းနေပြီးတော့မှောက်ကြည့်တယ်နေလိုက်တာဗျအဲ့တော့မြောက်တိရောက်တော့မှကျွန်တော်အရာထုတ်ပြီးအခင်းနဲ့နေခြုံတို့တဲ့စုပ်ပြီးမှသဖို့ပတ်ပြီးမှဒါမောင်မဖြစ်ပြီးခဲ့တယ်ဗျ
တိကြိုက်တန်ရာရတာနဲ့ပတ်သက်လို့တိကြအတီးပြုချက်မရတယ်လို့စစ်ကောင်စီဘက်ကလည်းအတီးပြုတဲ့သတင်းထုတ်ပြန်တာတော့မရှိသေးပါဘူးမြန်မာစစ်တပ်ကအခုလိုလေကြောင်းကနေဝင်ရောက်စီးနင်းပြီးတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ပလဲမြို့နယ်ဖလန်ပင်ကျေးရွာအပြင်အနီးပတ်ဝန်းကျင်ကျေးရွာတွေကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ